ဒီအရာဝတီမြစ်စုံမြညာမြေဝိုင်းရေအားလျှက်စစ်စီမံကိန်းတွေကိုလေးလာစစ်စစ်သုံးသပ်ရေးကော်မရှင်အနေနဲ့ဘယ်လုပ်ငန်းတွေကိုစပြီးတော့လုပ်ကိုင်နေပြီလဲရှင
်ဒီကဒီနေ့ကပထမဆုံးအချိန်စီရီတော့နေပြည်တော်မှာကျင်းပပြုလုပ်ပြီးပေါ့နော်နိုင်ငံရေးဝန်ကြီးဌာနမှာအဲအဲ့ဒီတစ်ခုပဲလောက်ရပါသေးတယ်ပထမအစည်းအဝေးပေါ့ဒါညီတန်းပေါ့မိတ်ဆက်ပေါ့
ကော်မရှင်အနေနဲ့ကြတော့ရောရှေ့ဆက်မဲ့လုပ်ငန်းစဉ်တွေကဘာတွေလုပ်ရမလဲဆိုတာရောတည်ထားပြီလားရှင
်ရှေ့ဆက်မဲ့လုပ်ငန်းစဉ်တွေကတော့နိုင်ငံတော်သမ္မတရုံးရဲ့အမိန့်ကြော်ညာဆိုအမှတ်58မြင်းဆောင်ဒီ2016မှာဖော်ပြထားတဲ့ frame အတွင်းကနေပြီးတော့အလုပ်လုပ်ကြရမှာပဲဖြစ်ပါတယ်အပြည့်စိတ်တော့ဘာမှရှေ့လုပ်ငန်းစဉ်တွေမဆွဲရသေးပါဘူ
းဒါဆိုတော့လေဒီမြစ်စုံရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်ပြီးစာချုပ်တွေကိုရောစစ်ဆေးလေ့လာဖို့တွေကဘယ်လိုတွေလုပ်သွားမလဲရှင
်လုပ်ဖို့တော့ရှိမယ်ထင်တာပဲပထမအစည်းအဝေးမှာတော့ဒီကော်မရှင်မှာပါတဲ့ဒီကော်မရှင်နာတချို့ကတော့သက်ဆိုင်ရာဒီအကြီးအကဲတွေကိုမေးတာပေါ့နော်မေးတဲ့အခါမှာတော့ဒါသူတို့နောက်အစည်းအဝေးတွေကြလို့ရှင်တော့ဒုတိယကျင်းအစည်းအဝေးကြရင်သိရလိမ့်မယ်လို့တော့ထင်ပါတယ်မျှော်လင့်ရတာပဲတောင်းတော့တောင်းဆိုထားတာပေါ့ CBI နဲ့ချုပ်ဆိုထားတဲ့စာရုပ်စာတမ်းတွေတရုတ်နဲ့ချုပ်ဆိုထားတဲ့စာရုပ်စာတမ်းတွေကိုကျွန်တော်တို့လေ့လာလိုပါတယ်ပတ်ရှုလိုပါတယ်စူးစမ်းလိုပါတယ်ဆိုပြီးတော့ကျွန်တော်တို့ဒါတော့တောင်းဆိုထားတာပေါ့အဲ့ဒါတွေကတော့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေကဒုတိယကျင်းအစည်းအဝေးကြလို့ရှင်တော့သူတို့ပြရလိမ့်မယ်လို့ဆိုပြီးမျှော်လင့်ရပါတယ
်အဲ့ဒီဒီကော်မရှင်အနေနဲ့လေလုပ်ငန်းကာလကဘယ်လောက်သတ်မှတ်ထားတာမျိုးရှိလဲရှင
်ကျွန်တော်ဒီပထမအစည်းအဝေးလုပ်တာကပြီးခဲ့တဲ့တနေ့အားဆိုတော့ပေါ့ကြနေရပေါ့နော်စနေနေ့နေ့နေ့တွေ့မယ်ဆိုရင်တော့3လပေါ့သမီးရဲ့3လအတွင်းမှာကျွန်တော်ဒီလုပ်ငန်းကို PC အောင်လုပ်ပြီးတော့ပထမကျင်းအစည်းအခမ်းအနားကိုလာမယ့်နိုဝင်ဘာလ17ရက်နေ့မှာတင်ပြရမယ်ဆိုပြီးတော့အဲ့ဒီအမိန့်ကြော်ညာစာထဲမှာတွေ့ရတယ်လေအဲ့တော့ပထမအကြိမ်လို့ပြောတဲ့အတွက်ကြောင့်မလို့ channel အကြိမ်နေလဲကြီးကောင်းရှိနိုင်တယ်လို့ယူဆရတာပေါ့နော်ရက်ကာလအကန့်အသတ်ဆိုတာကတော့ဟိုစားတဲ့အချိန်တော့သိတယ်ဆုံးမဲ့အချိန်ကဘယ်အချိန်ဆိုတော့မသိသေးဘူ
းအဲ့ဒါဆိုတော့ဒီကော်မရှင်အနေနဲ့ပေါ့နော်ဒီ ARD မြစ်ရေအားလျှက်စစ်စီမံကိန်းတွေကြောင့်ဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူတည်သနာပြုမဲ့အဖွဲ့တွေထပ်ပြီးတော့ကိုဖွဲ့သွားဖို့တွေရောရှိအောင်မလားရှင
်လိုရမယ်ဆိုရင်တော့လုပ်ငန်းအဖွဲ့တွေကိုထပ်ပြီးတော့ဖွဲ့ခွင့်ရှိတယ်လို့ဖော်ပြထားတယ်နော်မိမိတို့တွေ့လို့ရသူတွေ့နိုင်တဲ့မေးလို့ရသူမေးနိုင်တဲ့တောင်းယူလို့တဲ့ပစ္စည်းကိုတောင်းပြီးတော့အထောက်အထားတွေကိုကြည့်နိုင်တယ်ရှင်းနိုင်တယ်ပြသနိုင်တယ်လို့ပြောထားတော့လေဒါလုပ်ငန်းအဖွဲ့တွေပေါ့ဖွဲ့ဖို့ရှိမယ်လို့မှတ်ယူရပါတယ်သမီးရဲ့
တကယ်လို့ဒီရှေ့ဆက်လှုပ်ဆောင်မဲ့ရလာမဲ့အချက်အလက်တွေကဒီမြန်မာနိုင်ငံနဲ့နိုင်ငံတကာကိုတပ်သေးပြဖို့ဖြစ်မလားပေါ့နော်ဒီမြစ်စုံစီမံကိန်းရက်တင်မရက်တင်ဆိုတာကိုလေ
ကြာနာလေလားတော့သိပ္ပံနည်းကကော်မရှင်ဖွဲ့တယ်သူရဲ့အသောအနှုန်းတိုင်းဆိုရင်တော့အေယာဝရီမြစ်စုံမြညာမြဝန်းဒေသမှာရှိတယ်ဆောင်ရွက်မယ်လို့ရည်စူးထားတဲ့လျှက်စစ်ဒီဒါဘီစီမံကိန်းနဲ့ပတ်သက်ပြီးတော့လေလာစစ်စစ်သုံးသပ်ရေးကော်မရှင်လို့သူကပြောထားတဲ့အတွက်ကြောင့်မလို့ပညာရှင်တယောက်အနေနဲ့သုတေသီတယောက်အနေနဲ့ဆရာတို့ကို research အကြီးစားကြီးတစ်ခုလုပ်ခိုင်းတယ်လို့ဆရာတို့ယူဆလာပဲလေဒီမှာသဘောပေါင်းခြင်းနဲ့ပတ်သက်တဲ့အချက်လက်တွေလည်းလေလာလူမှုစီးပွားနဲ့ပတ်သက်တဲ့အချက်လက်တွေလည်းလာတိုင်းတာပေါ့လေဒါမျိုးတွေလောကကဲရမယ်ဆိုတဲ့သဘောမျိုးတော့ဆောနားလဲပါတယ်အဲ့တော့သုတေသနတစ်ခုကိုနိုင်ငံတော်ကပညာရှင်တွေကိုဆောင်ရွက်ခိုင်းတယ်လို့ဆောနားလဲပါတယ်သက်ပြီးအထောက်အထားကိုခိုင်ခိုင်မာမာနဲ့ပြန်လည်ပြီးတော့စင်ခါသမားပြင်ပြနိုင်အောင်နဲ့အဲ့ဒီသက်ပြီးအထောက်အထားတွေနဲ့ကော်မရှင်ရဲ့အကြံပြုချက်တွေထောက်ခံချက်တွေပေါ်မှာအခြေခံပြီးတော့နိုင်ငံတော်အစိုးရအနေနဲ့ကဒီလိုသောဆွေးဖြတ်ချက်တွေကိုချရမယ်ဆိုတာကိုထောက်ကူပြုစေဖို့ရည်ရွယ်တယ်လို့ဆရာနားလည်ပါသက်ပြည့်အထောက်အထားကိုခိုင်ခိုင်မာမာရှာခြင်းဖြစ်ပါတယ်။မှန်ပြောရမ်းပြောနေရတဲ့စာရင်သိပ္ပံနည်းကျသုတေသနရဲ့သဘောကသေသေးချာချာစူးစမ်းလေ့လာပြီးတော့မှစစ်စစ်သုံးသပ်ပြီးတော့ပြန်ပြတဲ့ထောက်ခံတဲ့ဒီသဘောမျိုးလို့ဆရာနားလည်ပါသမီးရဲ့နော်
။ဟုတ်ကဲ့ပါအင်ကဲအခုလိုဖြစ်ပြီးတာကျေးဇူးတင်ပါတယ်ရှင်
။အေးကွယ်ကျေးဇူးတင်ပါတယ်နော်။